ဒီကနေ့ပေါင်မျိုးဝဒေတာကန်နေဆန္ဒထုတ်ပေါ်ကြတယ်လို့သိရပါတယ်။ဘာအတွက်ဆန္ဒထုတ်ပေါ်ကြတာလဲရှင်
။ဒီကကအောက်ချုပ်ရမှု2ယောက်လောက်စားနေတဲ့ကိစ္စရယ်။နောက်မွန်ပြည်သက်ပါတီကလောဘကြံနေတိုင်းပြင်ရောက်စားတဲ့ကိစ္စတွေရယ်။နောက်မီလီကော်မတီကနေပြီးတော့ unit ဘိုးပို့ောက်တာရယ်။မီတာတက်စင်ကကိုထည့်သိနေတောင်းခံတာမကျေနပ်လို့
။ဒီဆန္ဒထုတ်ပေါ်ရတဲ့အကြောင်းရင်းတွေကိုတခုချင်းစီအသေးစိတ်ရှင်းပြပေးပါလားရှင်
။ကြွားလိုက်ပြောမှရမှာ။ဖိုင်မန့်ကြောင့်ကြီးရမှာ။မီလီကော်မတီကနေပြီးတော့မီလင်းထားပြီးတော့ကြွားဖြစ်ရသားနဲ့တိုင်ကိုဆယ်သိန်းတောင်းတယ်ပေါ့ဒီစားကနေကချိုးထည့်နိုင်မှာချိုးမထည့်နိုင်ဘူးပေါ့အဲ့ဒါကိုအသေးစိတ်ပြင်ပြတဲ့ခါမှာလဲပြည်လဲအောင်မရှင်းမိဘူးပေါ့နော်နောက်ဆေးမရှင်းမိဘူးမီလင်းကော်မတီကလေသူတို့ဝေသုံးလိုက်တယ်ပုံလို့ဆိုလို့ပစ္စာသိန်းထောင်နဲ့ချီတယ်ပေါ့အဲ့ဒါတပိုင်းဒါထမ်းမချောင်းကြီးကြီးပါနော်နောက်ကြားဖို့ကြီးပါမှာကအောက်ချုပ်ရမှာဥယျာဉ်ထွေးသူကအလကကြားဖို့ရဲကျောင်းမြေကိုနေကရှိတဲ့ဟာကိုနှစ်သက္ကမ3လောက်သူရောင်းစားပြလိုက်တယ်ပေါ့အိမ်ခွက်နဲ့ရေကန်နဲ့ရောင်းစားပြလိုက်တယ်အဲ့ဒါကိုလဲမြို့နယ်အောက်ချုပ်မှုတိုင်တဲ့ခါမှာပြည်လဲအောင်မရှင်းမိဘူးပေါ့ဒါကြားဖို့ကြီးပါတောင်ထွန်းလေဒီက900ကိုလဲကြွားသားတွေကိုမရောင်းမနဲ့ချားလူတွေကိုရောင်းလိုက်တယ်ဒါကြားဖို့ကြည့်ရမှာအထွေမှုလုပ်စားတဲ့ဟာနောက်သဲကုန်းကြည့်ရသဲကုန်းကြည့်ရမှာဥက္ခရာဥွှေကြည်ကမြေယာကော်မတီမှာသူ့ရောက်ဖအရင်ဖြစ်တယ်မြစ်သိန်းခေါ်ကွန်ပါကိုထည့်ပြီးတော့အများပိုင်းရေကန်နေရာနဲ့လှဲလန်းတွေကိုရောင်းစားပြလိုက်တယ်သူတို့အစည်းအဝေးကတော့မြေယာကော်မတီဆုံးဖြတ်ချက်လို့ပြောတယ်ပေါ့သူတို့ရောက်ဖနဲ့သူတို့မြေစင်းတယောက်နဲ့အထွေမှုစီးတယောက်ပါတယ်ပေါ့အဲအဲ့ဒါနဲ့ပတ်သက်ပြီးတော့အထွေမှုရောင်းတိုင်တဲ့ခါမှာလှဲလန်းကို15ပြည့်ပြန်ပြီးတယ်ရေကန်နေရာတော့ပြန်မရဘူးနောက်တစ်ခုကမြေယာမှုကင်းကိစ္စတွေမှာပြန်လက်ပြီးဆုံးဖြတ်တယ်ပေါ့နောက်တစ်ခုကအဲ့ဒီသဲကုန်းကြီးရောက်မှာပဲမီတာတစ်ယူနစ်ကိုအစိုးရ35ကျပ်သတ်မှတ်ပြီးမှသူတို့100ခောက်တယ်ပေါက်ချရရှိတယ်လေနောက်တစ်ခုက6နှစ်ကြာပြီးသူတို့စီရင်တစ်ခါမှမရှင်းမိဘူးဒါပါသဲကုန်းကြီးပါကြားဖို့ပြီးပြီးသဲကုန်းပြီးပြီးထမ်းမြောက်ပြီးပြီးဆိုရင်ကြုံကကြီးရောက်မှာကြတော့တောင်ညိုတောင်တန်းနဲ့နွားလဘတောင်တန်းပေါ်မှာရှိတဲ့မြစ်တို့ဝါတို့ခင်းတို့ကိုအဲ့ကြုံကကြီးရောက်သားတွေကတက်ခုတ်တယ်ပေါ့တက်ခုတ်တဲ့ခါမှာနှစ်တိုင်းအဆင်ပြေမယ်ဒီနှစ်မှာမော်ပြစ်တက်ပါတီကလော်ဘာဆိုင်ဖို့ဧက3000သိန်းတယ်ပေါ့သူတို့အစိုးရကြီးကဖွင့်ပြရတယ်ပြောတယ်အဲ့ဒီခါမှာဒေသကနေဆိုက်ထားတဲ့ခြံတွေကိုလည်းသိမ်းတဲ့ပြင်ကိုအဲ့ဒီစီရင်သားတွေတက်ပြီးတော့ဒီလိုတောင်းတက်တဲ့ခါမှာသနတ်နဲ့ပြစ်တယ်။အဲပြစ်တဲ့ဟာကိုလည်းတက်ဆိုင်အောင်တိုင်ကြတဲ့ခါမှာအမှုဖွင့်ပြေးပြတာမရှိဘူးပေါ့။ဒါကြောင့်ကကြီးရပြဿနာ။အဲမှာမီလီယံကော်မတီရတဲ့ခါမီတာကအပြင်ကိုပေါက်ချတဲ့မှာစိတ်အိမ်ကို3000ပူပေါက်တော့။အဲအဲ့ဒါလေးကိုလည်းမပြေလည်ဘူးပေါ့နော်။ဒါကြောင့်ကပြီးတော့စင်ရွာကကရင်လူမျိုးတွေများဖြစ်နေတိုင်းတယ်။အဲဒီမှာ2010လောက်ထဲကသူတို့လိုပါဆိုက်ထားတဲ့ခါကျတော့တက်တော်ကျူပိုင်းနဲ့အေဒီယာထဲမှာနော်ကျူတော်ဆိုက်တယ်ပေါ့။အဲဒီခါမှာတက်တော်ကဝန်ထမ်းအနေနဲ့ကြီးရအောက်ထုတ်မှုနဲ့တက်ကြည့်တဲ့ခါမှာသူတို့စီရင်ပေးထားတယ်ပေါ့2017မှာပေါ့နော်အခုဒီနှစ်ကျတော့သူတို့မူပြစ်ကအေက3000သိန်းထဲမှာသူတို့ခြံနေပါတယ်ဆိုပြီးတော့သိန်းတော့မကျင်တ်ဘူးပေါ့အဲ့တော့အချို့ကသိန်းပြီးတော့ပြန်ရောင်းစားတယ်ဒီက3သိန်းနဲ့ဒီဆိုက်ထားတဲ့လူဆိုဒီက2သိန်းအပြင်လူဆိုဒီက3သိန်းအဲ့လိုလောက်တခါမှာအချို့ဝယ်ထားတဲ့လူကမရောင်းတဲ့လူခြံနေကိုပြီးရှုပ်ပြတယ်ပေါ့အဲ့ဒါကိုမိုးလုံးဝရထားမှလည်းမဖွင့်ထားတယ်အဓိကကတော့သူတို့ခြံနေကိုပြန်မသိမ်းဖို့တောင်းဆိုချင်တယ်ပေါ့ပြဿနာအဲ့ဒါပဲ
ဒီလိုမြေသိမ်းခံရတာတွေမီတာတက်စင်ကတွေဈေးတက်တာတွေကပဲအချိန်လောက်ကဖြစ်ပွားခဲ့တာလေရှင
်အဲ့ဒါတွေကတော်ချာသိခံတာဒီနှစ်ပဲမီတာကပြဿနာက3နှစ်လောက်ရှိပြီမီတာကပြဿနာအဲ့ဒါတော့တောက်လျှောက်တင်ပြခဲ့မယ်အဆင်မပြေခဲ့ဘူးပေါ့မီတာကကိစ္စတွေက3နှစ်လောက်ရှိပြီစီရင်မရှင်းတာ6နှစ်လောက်ရှိပြီကြားဖို့ကြောင်းစာတင်ကြောင်းမြင်ရောက်စားတာ2နှစ်ရှိပြီ
ဒီစနားထုတ်ပေါ်ဝင်မှာကြည့်ရအောင်ဘယ်နေရလောက်ကဒေတာကန်နေပါဝင်တာလဲရှင
်ရွာအလုံးရွာ14ရွာလာတယ်ဝင်ရပြန်ကဟိုတူ100ပဲရတော့ကျွန်တော်ကျိုးနဲ့တူ100ထည့်ပြီးတော့အပြန်လူတွေကတော့50လောက်ရှိတော့ပေါ့နော်ကျိုးနဲ့မှဆိုကျွန်တော်100ထည့်လိုက်တယ်ပေါ့ကျိုးနဲ့တားလိုက်တယ်ကျွန်တော်လူတွေကိုလေဟုတ်ကဲ့ပို့စရာကတော့အိမ်ရှိမှမိကျိုးချိတ်ဖို့မိချိတ်ပေးဖို့ဆယ်သိန်းတောင်းတာပါလို့ခုလေပို့စရာတစ်ခုခွင့်တူညီမြဝါရပြုစင်းတဲ့တိုင်းပြည်ကြီးမှာလူကလူကိုနိုင်မချင်းကြပါနဲ့အဲ့ဒါပို့စရာတစ်ခုထားမကြောင်ကြီးရွာမီလီကော်မတီငွေလွဲသုံးစားကိစ္စများကိုအစိုးရဌာနများကစစ်ဆေးပေါ်ထုတ်ပြီးမီတာရဖို့ဆယ်သိန်းကျတက်စင်ကက3000ကျပွဲစားကက8000ကျအမျက်တင်ပစ္စည်းသူ့မှာဝယ်ဒါမှမရမယ်အဲ့ဒါပို့စရာတစ်ခုတသိန်းနဲ့မီတာဝယ်စာအုပ်ထဲမှာဖတ်ရပေမဲ့ထမ်းမြောင်ကြီးရွာမှာ10သိန်းဆိုတာသမရကြီးလည်းသိနိုင်ပါစေအဲ့ဒါပို့စရာတစ်ခုမြို့နယ်အုပ်ချုပ်ရေးမှုဖွဲ့စည်းထားပြီးတဲ့စစ်စီရေးဖွဲ့များကြီးတင်ပြချက်များမှန်လဲမှန်ဖွင့်လင်းမှုလည်းရှိပါစေအဲ့ဒါပို့စရာတစ်ခုကြားဖို့အလကကြောင်းမြင်နေရပြန်ပေးပါအဲ့ဒါလည်းပို့စရာတစ်ခုပေါ့ပို့စရာအားလုံး73မျိုးပေါ့နော
်ဒီဆန္ဒထုတ်ပေါ်ဘက်ကတက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်နဲ့ပြုလုပ်တာလားရှင
်ပေါင်မြို့နယ်ရေတပ်ဖွဲ့မှုစီကိုကျွန်တော်တင်ပြတဲ့ခါမှာသူကမြို့နယ်အုပ်ချုပ်မှုစီတင်ပြတယ်တင်ပြတဲ့ခါမှာမြို့နယ်အုပ်ချုပ်မှုမှာပယ်တယ်ပေါ့ပယ်တော့ကျွန်တော်လျှောက်ထားတာက9ရက်နေရလျှောက်တယ်9ရက်နေရလျှောက်တော့သူတို့ကမြို့နယ်အုပ်ချုပ်မှုက7ရက်နေမှာအမှတ်စဉ်ပြင်ပြတော့2013နဲ့ပယ်တယ်ပေါ့ပယ်တဲ့ခါမှာကျွန်တော်တို့ကပြည်နယ်ရဲတပ်ဖွဲ့မှုစီကိုအယူခံတင်ရတယ်လေတင်ရတဲ့ခါမှာပြည်နယ်ရဲတပ်ဖွဲ့မှုကပြင်ပြတော့2013နဲ့ပဲ14ရက်နေမှာအမိန့်ထုတ်ပြီးတယ်ခွင့်ပြုတဲ့3ရက်ခွက်ကပေါင်းရက်ခွက်ရယ်ကတားရက်ခွက်ရယ်ကတုံစီရက်ခွက်ရယ်ရက်ခွက်3ခုပေါ့ကျွန်တော်တို့ကထောက်လမ်းမအတိုင်းပြည်သူတွေရှိမှာပဲကျွန်တော်ကြိုးကြော်စံနဲ့អော်ပြီးတော့သွားရတယ်ပေါ့
အခုလိုညဉ့်ဉန်းစွာဆန္ဒထုတ်ပေါ်ပြီးနောက်ပိုင်းမှာဒီတောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့ဒီအာဏာပိုင်တွေဘက်ကတစုံတရာတုံ့ပြန်လာတာမရှိရင်ဘာတွေများဆက်လုပ်ဖို့စီစဉ်ထားလဲရှင်
တောင်းဆိုချက်တွေကိုကျွန်တော်တို့သမနာထိတင်ပြကြည့်မယ်တင်ပြကြည့်လို့မှမရဘူးလို့နောက်ထပ်ထပ်ပြမယ
်ဦးကြည်ရေကို RFA ကကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်